ကချင်ပြည်နယ်ဖားကန့်မြို့နယ်ကမတဲရန်ခေါ်မော်ဘုံတေးရွာကဆယ်အိမ်မူရွေးချယ်ပွဲမှာတဲရောက်လာသူတွေကိုတနက်နဲ့ချင်းငေါ့ငန်းပြောဆိုခဲ့တဲ့ရဲရာရှိသူရဲ့ပုံတွေအင်တာနက်လူမှုကွန်ရက်တွေပေါ်မှာဒီကြဲကြဲပြန့်ပြန့်ထွက်ပေါ်လာပြီးတဲ့နောက်အခုခါမှာတော့တက်ဆိုင်ရာရဲအရာရှိကိုထိမ့်သိမ်းထားပြီးစစ်စစ်အရေးယူဖို့ပြင်ဆင်နေတယ်လို့ပြည်နယ်ရဲတပ်ဖွဲ့ကပြောပါတယ်။အကြမ်းဖက်တိုက်ခိုက်မှုတွေရာဇဝတ်မှုတွေဖြစ်ပွားလေရှိတဲ့ဖားကန်ဒေသမှာတရားဥပဒေစိုးမိုးရေးအတွက်အာဏာပိုင်တွေအနေနဲ့ထိထိရရအရေးယူဖို့လေဒေသခံနိုင်ငံရေးအတိုင်းအဝိုင်းကလှူလာနေကြပါတယ်။အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတော်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့အခင်းဖြစ်ပွားခဲ့တာကတော့ဖားကန့်မြို့နယ်လုံခင်းကျေးရွာအုပ်စုကမတဲရန်ခေါ်မော်ဘုံကျေးရွာအတွက်စေအိမ်မူရွေးချယ်ပွဲမှာအရင်အုပ်ချုပ်ရေးအဖွဲ့ကိုဖျက်သိမ်းပြီးအစ်စ်ရွေးချယ်ဖို့ဆွေးနွေးရာကနေစတင်တာဖြစ်ပါတယ်ဒီလိုဆွေးနွေးရာမှာနှစ်ဖက်အခြေတင်ဖြစ်ပြီးတဲ့နောက်အစည်းအဝေးမှာရောက်ရှိနေတဲ့ရဲတပ်ရင်း16ကဒူရဲအုပ်ကတက်ရောက်လာတဲ့အုပ်ချုပ်ရေးအဖွဲ့နဲ့ပြည်သူတွေကိုတနက်နဲ့ချိန်ပြီးငေါငန်းပြောဆိုခဲ့တာဖြစ်ပါတယ်ဒီလိုတနက်နေ့ချိန်ချင်းကြောက်ခဲ့တဲ့နောက်မှာဒူရဲအုပ်ကဝင်းချတောင်းပန်ခဲ့သလိုကာယကံရှင်တွေကလည်းနားလည်ခွင့်လွှတ်ကြောင်းတုံ့ပြန်နာတွေရှိခဲ့ပါတဲ့ဒီအခင်းဖြစ်ပွားခဲ့တာဟာဒီလ6ရက်နေ့မနက်ပိုင်းကဖြစ်ပြီး9ရက်နေ့နေ့ခင်းမှာတော့အခင်းဖြစ်ပွားတဲ့ဓာတ်ပုံနဲ့ဗီဒီယိုဖိုင်တွေဟာလူမှုကွန်ရက်စာမျက်နှာတွေမှာပြန့်နှံ့သွားခဲ့ပါတဲ့လောလောဆယ်မှာတော့တနက်နေ့ချိန်နဲ့ဒူရဲအုပ်ကိုရဲတပ်ဖွဲ့ကအရေးယူဖို့ဆောင်ရွက်နေတယ်လို့တချင်းပြည်နယ်ရဲတပ်ဖွဲ့ကဒူရဲမူကြီးဝင်းသူရနောင်ကပြောပါတဲ့
လက်ရှိကတော့သူ့ကိုကျွန်တော်တို့တပ်ဖွဲ့ဝင်စစ်သေးဆောင်ရွက်မှုတော့လုပ်နေပါတယ်။သူ့ကိုတိကျတောင်းမပေးဘဲနဲ့ဖြေလင်းကြပါတယ်။သူတို့တော်တော်သက်ဆိုင်ကိုကဲမှုမှာပါဆိုစစ်စစ်ပြီးတော့ဒါကတော့ရေးယူသွားမဲ့ပိုင်းရောရှိနေဖြစ်ပါတယ်
။ဖားကန့်မြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးတင်ဆိုးကမြို့နယ်အထွေထွေအုပ်ချုပ်ရေးမှုရုံးကလည်းရေးယူဖို့ပြင်ဆင်နေကြောင်းပြောပါတယ်
။မနေ့ကညနေပိုင်းလောက်ပဲကျွန်တော်ရှိဖို့တောင်းရှိတဲ့သူကနေလို့ကျွန်တော်လမ်းပြီးပြင်ပို့ပါလေ။သူရဲ့အိုးဆိုးစော်စော်ကိုဖိနှိပ်ထားပြီးတော့မှသူတို့ရဲတိုင်ရဲ့လှုပ်ထုံလုံးလေးရတယ်။အဲ့မှာရှိတဲ့တိုင်ရင်မှုတွေသူတိုင်ရင်မှုတွေနဲ့ထုံကုံဖွဲ့ပြီးတော့စစ်ဆေးဖို့လုပ်နေပါပြီဆိုတော့လည်းကျွန်တော်သိရပါလေဗျ။နောက်ပြီးတော့မှတစ်ချက်အနေနဲ့လည်းကျွန်တော်ဒီထွေဥကလည်းပဲဒါထွေဥနဲ့တရိုက်တက်ဆိုင်တဲ့ကိစ္စမှာသူအနေနဲ့ခုလိုဝင်ရောက်ပြီးတော့မှဒါမလုပ်တင်တော့လုပ်ခဲ့တယ်ပေါ့သူတို့ဒီထွေဥနဲ့ဆိုင်တဲ့ကဏ္ဍပိုင်းကလည်းသူတို့အရေးကြီးဖို့တကူအဲ့ဒီမှာရှိတဲ့မော်ဘုံမှာရှိတဲ့ဒေတာကနေလာရပထမတိုင်ချဖို့ပြောဆိုထားတာလေးလည်းကျွန်တော်သိရပါတယ်ဗျအဲ့ဒီဒီဘက်ကလည်းထပ်ပြီးတော့မှသူတို့ဥပဒေကြောင်းရအေးအေးမဲ့ဆိုတော့လည်းသိရပါတယ်ဗ
ျတစ်ဆက်တည်းမှာပဲဒီကိစ္စကိုပြက်ပြက်တသားအေးအေးဆောင်ရွက်ဖို့လည်းအကြံပြုပြောဆိုပါတယ
်ကျွန်တော်တို့ဖားကန့်ဒေတာဆိုတာဒီလက်လက်ကင်ဖွဲ့စည်းတွေရဲ့ဈာထဲမှာညံ့နေရတဲ့ဒေတာတစ်ခုပါတရားဥပဒေစိုးမိုးရေးနဲ့ပတ်သက်လို့ရှိရင်အင်မတန်မှကိုအားနေတဲ့ဒေတာတစ်ခုဖြစ်ပါတယ်တရားဥပဒေစိုးမိုးရေးကိုအဓိကတာဝန်ယူဆောင်ရွက်ရတဲ့အဖွဲ့စည်းတွေအနေနဲ့အဲ့ဒီသူတွေရဲ့ရှေ့ကနေမရက်တည်ပြီးတော့မှဆောင်ရွက်ပေးရမယ့်အစားအခုလိုလုပ်နေတဲ့နေသားမျိုးဟာတော့ကျွန်တော်ပြည်သူ့ရတဖွဲ့ရဲ့ဂုဏ်သိက္ခာကိုလည်းအင်တာမခိုက်ခိုက်စေသလိုကျွန်တော်တို့ရဲ့ဒီရတအစိုးရရဲ့ဂုဏ်သိက္ခာကိုခိုက်ခိုက်စေတဲ့ဒါတွေကိုပြတ်တက်တက်တာတော့တနင်္ဂနွေလုံးတိုင်းနဲ့ရေးယူဆောင်ရွက်တင်တယ်အဲ့လိုကျွန်တော်အနေနဲ့ဒါလေးကိုအကြံပေးခြင်းပါတယ်ခင်ဗျာ
မျိုးနယ်အထွေထွေအုပ်ချုပ်ရေးမှုရုံးကိုဆက်သွယ်ရမှာတော့တာဝန်ရှိသူတွေမရှိသေးချောင်းသာပြန်လည်ဖြေကြားပါတယ်ဒီလ9ရက်နေ့ကလည်းဖားကန့်မြို့နယ်ကခရီးယံဘာသာဂိုင်းပေါင်းစုံခေါင်းဆောင်တွေရူရယဉ်ကျေးမှုအဖွဲ့တွေနဲ့ရမီရဖရီပူးပေါင်းပြီးမရှိကထောင်ကချင်းနှစ်ချင်းခရီးယံဖျားရှိခိုးကြောင်းမှာ21ရာစုပင်လုံညီလာခံအတွက်ဖားကန့်တယံဇာတနဲ့အခြားအကြောင်းအရာတွေဆွေးနွေးနေစဉ်မှာအရဲဝင်းနဲ့လက်နက်ကင်ထားတဲ့လူ20လောက်ဝင်ရောက်ပြီးချင်းကျောက်စစ်ဆေးတာတွေရှိခဲ့ပါတယ်ပြီးခဲ့တဲ့မေလအတွင်းကတော့ဖားကန့်မြို့နယ်မော်ရှန်ရွာကယာအိမ်မှုဒေါ်နန္ဒာလှိုင်ဟာသူ့နေအိမ်မှာပဲတနက်နေ့ပြစ်တက်ခံခဲ့ရပြီးအခုအချိန်ထိတရားခံကိုဖော်ထုတ်နိုင်တာမရှိသေးပါဘူး